ရခိုင်ပြည်နယ်မှာမုံတိုင်းတိုက်ခတ်ပြီးအထိနာခဲ့တဲ့နေရာတွေထဲစစ်တွေမြို့ပေါ်နဲ့အနီးဝန်းကျင်ကကျေးရွာတွေကပိုများတယ်လို့ဒေသခံတွေနဲ့ကုညီဆောင်ရွက်သူတွေကပြောပါတယ်မုံတိုင်းဝင်ရောက်ပြီးစစ်တွေမြို့နယ်ကရိုဟင်ဂျာတွေအများဆုံးနေထိုင်တဲ့တဲချောင်းကျေးရွာအခြေအနေကို VOA ကသွားရောက်သတင်းယူခဲ့ပါတယ်ဒီအကြောင်းသတင်းပေးဖို့ချက်ကိုအခြေခံပြီးမတ်စုမွန်ကပြောပြမှာပါခင်ဗျာ
ရခိုင်ပြည်နယ်စစ်တွေမြို့နယ်ကတဲချောင်းကျေးရွာမှာပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကဝင်ရောက်တိုက်ခိုက်ခဲ့တဲ့မုံတိုင်းတန်းကြောင့်လူနေအင်ဂျီတထောင်ကျော်ပျက်စီးဆုံးရှုံးပြီး၁၀ဦးထက်မနည်းသေဆုံးဒဏ်ရာရသူတွေရှိခဲ့ပါတယ်လို့တဲချောင်းဒေသခံတွေကပြောပါတယ်မုံတိုင်းဝင်ရောက်လာခရဲကဖုန်လိုင်းဆက်သွယ်လို့မရတော့ဘဲအခုဆိုရင်နေအိမ်အားလုံးနှိပါပျက်စီးကုန်လို့စားသောက်နေထိုင်ရေးအခက်တွေ့နေတယ်လို့တဲချောင်းဒေသခံတဦးကပြောပါတယ်
ဘုံတိုင်းတိုက်ပြီးတာနဲ့ကျွန်တော်တို့နံပါတ်1ကြတော့ဖုန်းကဆက်တူလို့မရဘူး။နောက်ပြီးတော့ဆန်ရီဘာတွေပေါ့ဟိုစောက်ဝင်နေတွေတော်တော်ခက်ခက်တယ်ပေါ့အဲ့ဒါကိုဆန်ပြီးတော့ဟိုနေဖို့တလီဘာပြီးတော့နေဖို့အမိုးအကာတွေမရှိတာအများကြီးဒီမှာရှိတဲ့ဟိုကုန်တင်နေနေပစ္စည်းတွေရှိတယ်အဲ့ဒါပစ္စည်းလည်းပဲကြီးပြီးပြီးတော့ရောက်တယ်။ကြီးရတာတက်တာပြီးတော့မှရောက်တယ်ဆိုလို့ရှိရင်လူတွေကတက်တာမယ်လို့ထင်ပါတယ်။တရာရောက်တယ်ပစ္စည်းတွေကြတော့တထောင်ရောက်တယ်ပေါ့အဲ့လိုမျိုးဆိုလို့ရှိရင်သင်းရီတက်တွေက၄၅ရက်ဖြစ်မှာသမီးမစားပြီးဟိမစားပြီးဒီဝေါ်တော်မှာအနေနဲ့တက်ရှိတယ်ရှိတဲ့လူတွေကြတော့တရားမှာဆေးရောပဲဖြစ်ချင်းမှာကြံတဲ့လူတွေကကြတော့သူတို့ကတရားစာတရားလာရှာစားတဲ့လူတွေကကြတော့အခုကဆန်သီးလဲဟိုတသိန်းကျော်ဖြစ်တော့ပါပြီအဲ့ဒီဆင်းရီသူတွေကဘယ်လိုဖြစ်မှာလဲကြတာ
မုံတိုင်းတင်ဒေတာတွေမှာဇီယာဆန်တိတ်ကိုကြက်သသိန်းဝန်းကျင်အထိရောင်းချနေကြပါတယ်အိမ်ဆောက်ပစ္စည်းနဲ့အထွေထွေစားတောက်ကုန်တွေဈေးတက်လာတဲ့အတွက်ဈေးတင်ပြီးတော့မရောင်းကြဖို့ကုညီကယ်ဆယ်ရေးအဖွဲ့တွေကလည်းတိုက်တွန်းနေပါဗျ။မုံတိုင်းတန်းကြောင့်နေအိမ်ပြိုကျပျက်စီးသွားတဲ့တဲချောင်းဒေသခံနောက်တဦးကလည်းစားတောက်နေထိုင်ရေးခက်ခဲနေတဲ့အခြေအနေကိုပြောပြလာပါဗျ။
ကျွန်တော်ရင်ကကိုရတယ်ကျွန်တော်တို့မုန်းကြီးဆိုင်နေပါတယ်နေနေလောက်ပိုဝဲလည်းပိုကပိုဝဲပြီးတော့ကျွန်တော်စားနေရတာပါဗျ။ချီကျော်ကနေပြီးတော့ကျွန်တော်တို့ကအလုပ်ခွင့်မရှိတော့ဘူးကျွန်တော်တို့လည်းနေနေလောက်မုန်းကြီးရောင်းပြီးတော့စားရပါတယ်
ရိုဟင်ဂျာဒုက္ခသည်စခန်းတွေနဲ့ရိုဟင်ဂျာမွတ်စလင်နေထိုင်တဲ့ကျေးရွာတွေမှာမိုးခါမုန်တိုင်းတန်းကြောင့်တေဆုံးသူတွေထပ်ပြီးတိုးလာနေတယ်လို့အဲ့ဒီဒေသကိုသွားရောက်ကူညီသူတွေက VOA ကိုပြောပါရယ်မုန်တိုင်းကြောင့်လမ်းပန်းဆက်သွယ်ရေးခက်ခဲပြီးတော့သွားရောက်ဖို့မလွယ်တဲ့အထက်မှာအခုရိုဟင်ဂျာတွေအများစုနေထိုင်တဲ့တဲချောင်းကျေးရွာလည်းပါဝင်ပါတယ်မုန်တိုင်းတိုက်ခတ်ခဲ့ပြီးကတည်းကနေစရာစားစရာမရှိတော့လို့ဒုက္ခရောက်နေကြရပြီးတော့အခုချိန်ထိကူညီကယ်ဆယ်ရေးတွေသူတို့စီကိုရောက်မလာသေးဘူးလို့တဲချောင်းရွာကန်တူကပြောပါတယ
်စစ်စစ်ရဲ့ဘာတွေရောက်ကြတာတော့မရှိဘူးတော့လာရင်လည်းလာနေတယ်ပေါ့ဒီကနေ့ကဒါတရားမှန်ငါးရင်လည်းမရှိဘူးစစ်စစ်ကြရတာရတာတော့နေတယ်ဆေရောလို့တူလို့စတဲ့ရတယ်အမေကနေအမျိုးသားလက်ကြတာတော့တုံး
မြန်မာနိုင်ငံမှာမိုးခါမုန်တိုင်းတန်းကြောင့်တိုင်းနယ်ပြည်နယ်ဒေသအသီးသီးကလူနေအိမ်ခြေ4000ကျော်ပျက်စီးခဲ့ပြီးတော့သေဆုံးသူက48ယောက်ရှိပါတယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားပါတယ်။မုန်တိုင်းအပြီးလမ်းပန်းဆက်သွယ်ရေးအခက်အခဲနဲ့ဆက်သွယ်ရေးဖုန်းလိုင်းတွေပြတ်တောက်နေတဲ့အတွက်မုန်တိုင်းတန်းတဲ့ဒေသတွေကအခြေအနေကို VOA အနေနဲ့တိကျအတည်ပြုနိုင်မှုတော့ခက်ခဲနေပါတယ်ရှင်။